အီရန်စီးရီးယားနဲ့မြန်မာနိုင်ငံတွေကိုဥပဒေအရတားမြစ်ထားတဲ့နျူကလ িয়ার နဲ့ဒေါ်လာနဲ့ပစ္စည်းတွေမြောက်ကိုရီးယားကထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂကစစ်ဆွဲပြောဆိုလိုက်ပါတယ်။ဒီစစ်ဆွဲချက်ကိုတော့ဒီသတင်းပတ်အတွင်းထုတ်ပြန်တဲ့ကုလသမဂ္ဂအရာရှိတွေရဲ့အစင်ခန်းစာထဲမှာရေးသားထားတာပါ။လွန်ခဲ့တဲ့6လကလေးကဒီအစင်ခန်းစာကိုထုတ်ပြန်ဖို့အဆင်သင့်ဖြစ်နေခဲ့တာဖြစ်ပေမဲ့အဲ့ဒီအချိန်ကထုတ်ပြန်ဖို့ကိုမြောက်ကိုရီးယားရဲ့မဟာမိတ်တရုတ်နိုင်ငံကတားမြစ်ခဲ့တယ်လို့တန်တမန်တွေကပြောပါတယ်။အခုကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကရောတရုတ်နိုင်ငံဘက်ကပါတုံ့ပြန်ပြောဆိုလာတာကတော့မရှိသေးပါဘူး။မြောက်ကိုရီးယားကနေနျူကလ িয়ার လက်နက်ပစ္စည်းတွေနဲ့နည်းပညာတွေတခြားနိုင်ငံတွေကိုဖြန့်ဝေနေတာတွေကိုတားဆီးနိုင်ဖို့အတွက်နိုင်ငံတကာအနေနဲ့လည်းဝိုင်းဝန်းကြိုးပမ်းကြဖို့ဒီအစင်ခန်းစာကတောင်းဆိုပါတယ်။မြောက်ကိုရီးယားအနေနဲ့သူ့အပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုရှောင်ရှားပြီးဒီလိုလက်နက်နဲ့နည်းပညာဖြန့်ဝေမှုတွေဘယ်လိုလုပ်နေသလဲဆိုတာကိုစုံစမ်းဖော်ထုတ်ဖို့ကိုလည်းအစင်ခန်းစာထဲမှာတိုက်တွန်းရေးသားထားပါတယ်။မြောက်ကိုရီးယားဟာကုန်ပစ္စည်းချင်းဖလှယ်တဲ့နည်းတွေနောက်ငွေသားတည်ယူသူတွေကနေတဆင့်နဲ့ရောင်းဝယ်တာတွေနောက်ပြပအဖွဲ့စည်းတွေကိုပါအသုံးချပြီးတော့နီလန်းပေါင်းစုံနဲ့လက်လက်နဲ့နီးပညာတွေကိုရောင်းဝယ်နေတယ်လို့အစင်ခန်းစာထဲမှာဖော်ပြထားပါတယ်ရှင်။